Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တန်ရဲ့2019ခုနှစ်ဒီဇင်ဘာလ6ရက်တောက်ကြနေ့ညနေပဲအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line Dometer 19, 19နဲ့ 25 တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်ဦးပါဒီညနေနားဆင်မဲ့တဲ့နေ့မှာတော့ American သမ္မတ Donald Trump ကသူ့ပေါ်အေးအေးယူယူချိုးဖောက်မှုတွေဟာ Republican Party ကအများစုနဲ့ထိန်းချုပ်ထားတဲ့ထက်လွတ်တော်မှာအောင်မြင်မှာမဟုတ်တဲ့အကြောင်းပြောဆိုလိုက်ပါတယ်အိန္ဒိယနိုင်ငံတောင်ပိုင်းမှာအသက်28နှစ်အရွယ် Tristan Sekou ဆရာဝန်အမျိုးသမီးတူအာရမပြုခြင်းတပ်ဖြတ်ခံမှုနဲ့ဆွဆွဲခံရသူ၄ဦးကိုရဲတွေကအသေပြစ်တက်လိုက်ပါတယ်ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးမှာပါ
အခုညနေပိုင်းဆက်ပြီးတော့နာဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်လက်နက်ကိုင်အဖွဲ့ AA စစ်ဦးစီးချုပ်ရဲ့မိသားစုဝင်တွေကိုထိုင်းနိုင်ငံကထိန်းသိမ်းပြီးမြန်မာပြည်ဘက်ပြန်ပြီးတော့လွှဲပြောင်းပေးလိုက်တဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့
အခုတည်င်းအရဆိုရင်တော့ချင်းမိုင်မှာသူတို့ဗီဇာလာတက်တန့်တိုးတယ်ချင်းမိုင်ကထိုင်းလာဟောကရုံကနေပြီးတော့မှဖမ်းပြီးတော့မ
ှရခိုင်အမျိုးသားကောင်စီထရီတွင်ရေးမှုရဲ့ပြောပြချက်နဲ့တူထုတ်လွှင့်ပေးသွားပါမယ်အဲ့ဒီနောက်တော့မြန်မာပြည်ကိုတရားစွဲထားတဲ့ဂမ်ဘီယာနိုင်ငံဘက်ကလိုက်ပါဆောင်ရွက်မဲ့ရှေ့နေPaul Richla ကို VOA ကတီးသန့်ဆက်သွယ်မေးမြန်းထားတာကိုလည်းထုတ်လွှင့်ပေးပါပါဒီလိုအစီအစဉ်နေမတိုင်ခင်အခုအရင်ဆုံးတောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြမွန်တို့ကပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတ Donald Trump ပေါ်တရားစွဲဆိုရေးယူရေးဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာပြင်ဆင်နေကြပေမဲ့ Republican Party ကကိုယ်စားလှယ်အများစုနဲ့ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာတော့အောင်မြင်မှာမဟုတ်တဲ့အကြောင်းသမ္မတကပြောလိုက်ပါတယ်တရားစွဲမယ်ဆိုရင်လည်းမြင်မြန်ဆန်ဆန်ဆောင်ရွက်ဖို့ဒါမှသာတက်လွတ်တော်မှာမြင့်မြတ်တတ်တာနဲ့ဆက်လက်ဆောင်ရွက်သွားနိုင်မှာဖြစ်ပြီးတိုင်းပြည်အခြေအနေတွေလည်းပုံမှန်ပြန်ဖြစ်လာလိမ့်မယ်လို့ Twitter လူမှုကွန်ရက်ကနေမနေ့တုန်းကပဲသမ္မတ Trump ကပြောလိုက်တာပါသမ္မတဟာအနာလွဲသုံးစားလုပ်တယ်ဆိုပြီးဆွဲချက်တင်အရေးယူဖို့ဒီမိုကရက်ခေါင်းဆောင်တွေကိုအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi မနေ့တုန်းကတရားဝင်မကြေညာခင်မှာလည်းသမ္မတ Trump ကအလားတူသဘောထားပြောဆိုထားပါတယ်အလို့တော်ဥက္ကဋ္ဌကမနေ့တုန်းကကတ်တူတူပြောဆိုသွားတဲ့ကြေညာချက်မှာတော့ရှင်းနေ2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာတကြောပြန်အနံ့ရဖို့ရွေးချင်တဲ့ပြန်ပြက်ဖြစ်လာနိုင်ခြေရှိတဲ့ဒုသမ္မတဟောင်းဂျိုးဘိုက်ဒန်ကိုယူကရိန်းကစုံစမ်းစစ်ဆေးဖို့တောင်းဆိုတာကျန်းသစ်စာချိန်ဆိုပြီးလိုက်နာဖို့ကတိပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုသမ္မတကချိုးဖောက်ရရောက်တဲ့အကြောင်းပြောဆိုခဲ့တာပါကိုယ်အတွက်နိုင်ငံရေးအကျိုးမြတ်ရဖို့တိုင်းပြည်လုံခြုံရေးကိုရင်းပြီးအာဏာအလွဲသုံးစားလုပ်ခဲ့တာတွေကမငင်းနိုင်တဲ့အကြောင်းလည်းပြောဆိုသွားပါတယ်ပေါ်ထူးနေမှာပဲကျန်းသာစုံစမ်းမှုတွေစတင်ခဲ့တဲ့အောက်လွှတ်တော်တရားရေးကော်မတီရဲ့ဥက္ကဋ္ဌဂျေရိုနက်တလာပါဝင်တခြားလွှတ်တော်ရေးရာကော်မတီဥက္ကဋ္ဌတွေအနေနဲ့သမ္မတအပေါ်တရားစွဲနိုင်မဲ့ဆွဲချက်တွေကိုပြုစုဖို့လဲလွှတ်တော်ဥက္ကဋ္ဌဘလိုစီကညွှန်ကြားခဲ့တာပါသမ္မတအပေါ်တရားစွဲရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့လွှတ်တော်ဥက္ကဋ္ဌကနေ့ရက်တိကျကိုမပြောရင်မလဲခရစ်မတ်အားလိုက်ရဲ့အဖြစ်ဒီလကုန်မှာလွှတ်တော်တွေမနာခင်အောက်လွှတ်တော်မှာမဲခွဲလိမ့်မယ်လို့လဲခန့်မှန်းထားကြပါတယ်
ပြင်သစ်နိုင်ငံမှာပင်စစ်စနစ်ကိုပြင်ဆင်မဲ့အစိုးရရဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့နိုင်ငံတော်ကဒီကနေ့မှလည်းဒုတိယမြောက်နေ့အဖြစ်ဆန္ဒပြသပိတ်ဖောက်နေတဲ့အတွက်မြို့တော်တော်များများမှလုပ်ငန်းတွေရပ်ဆိုင်းနေပါတယ်။အလုပ်အမျိုးအစားနဲ့ဒေသကိုလိုက်ပြီးပင်စင်အမျိုးအစားပေါင်း40ကျော်ရှိနေတာကိုအားလုံးတပြေးညီဖြစ်အောင်ပြုပြင်ပြောင်းလဲမဲ့အစိုးရရဲ့အစီအစဉ်အပေါ်မကြေမနက်ဖြစ်နေကြတာပါ။လက်ရှိစနစ်အရတချို့သူတွေအနေနဲ့အပြည့်အဝပင်စင်ခံစားနိုင်ဖို့လုံးသက်62နှစ်ပြည့်တဲ့အထိအလုပ်လုပ်ဆရာမလိုသလိုတချို့အလုပ်တွေဆိုရင်ပင်စင်ခံစားခွင့်ပုံများများရကြပါတယ်စနစ်သွေးပြောင်းသွားရင်တော့ပင်စင်ခံစားနိုင်ဖို့နှစ်ပြည့်အောင်အလုပ်လုပ်ရမှာဖြစ်သလိုခံစားခွင့်လည်းနှဲသွားနိုင်တာမျိုးဆန္ဒပြနေကြတာပါဂျာတာရီနေတဲ့ကစတင်တဲ့အထွေထွေသပိတ်ကြောင့်အများပြည်သူခီးသွွားလုပ်ငန်းတွေအလုံးနီးပါးရပ်ဆိုင်းနေပြီးကြောင်းတော်တော်များများလည်းပိတ်ထားရပါတယ်ဆေးရုံတွေအစိုးရဝန်ဆောင်မှုလုပ်ငန်းတွေမှာဝန်ထမ်းမလုံမလောက်ဖြစ်နေတာမို့လိုအပ်တဲ့ဝန်ဆောင်မှုတွေမပေးနိုင်မှုဖြစ်နေပါတယ်။မိရထားဝန်ထမ်းတွေကဒီကနေ့ဆက်ပြီးတပိတ်မှောက်နေကြသလိုပါရီမြို့ကဘတ်စကားနဲ့ RATP မြေအောက်ရထားလုပ်ငန်းတွေကိုကိုစားပြုတဲ့တမကတွေကတနင်္လာနေ့အထိတပိတ်မှောက်သွားမယ်လို့ပြောထားပါတယ်။ရှေ့ဆက်ဘာလုပ်သွားကြမယ်ဆိုတာဆုံးဖြတ်ဖို့အဓိကအလို့သမားတမကကြီးတွေဒီကနေ့တွေ့ဆုံဆွေးနွေးကြဖို့လည်းရှိနေပါတယ်။ပါရီမြို့တော်အပါအဝင်မြို့ပေါင်း20ကျော်မှပြုလုပ်နေတဲ့ဆန္ဒပြပွဲအများစုကငြိမ်ငြိမ်းချမ်းချမ်းရှိပါတယ်ဂျာတာပြည်နေတော့အကြမ်းဖက်ဆန္ဒပြပွဲတချို့ကိုတော့ရဲကမျက်ရည်ယိုပုံးတွေတုံလူစုခွဲခဲ့ပါတယ
်ဤဝင်နျူကလ িয়ার ရေ2005နိုင်ငံကသဘောတူညီချက်ကိုထိမ့်သိမ်းမှုကြိုးပမ်းနေတဲ့ကမ္ဘာ့အင်အားကြီး၅နိုင်ငံဒီကနေ့ဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာတွေ့ဆုံဆွေးနွေးနေတဲ့အချိန်မှာပဲအခက်အခဲတွေနဲ့လည်းရင်ဆိုင်နေရပါတယ်ဗြိတိန်ပြင်သစ်ဂျာမနီတရုတ်ရုရှားတို့နဲ့ဤဝင်နိုင်ငံတို့ဗီယက်နမ်နိုင်ငံမှာမတွေ့ဆုံခင်တရက်မှာပဲ အရက်ဖက်စစ်သူရေသနာလုပ်ငန်းတွေလုပ်နေတဲ့ UN နိုင်ငံကဖော်ရိုမီယောနျူကလ িয়ার စေယုံကပြန်လည်တည်ဆောက်ရေးလုပ်ငန်းတွေကိုဆန့်ကျင်လိုက်တဲ့အကြောင်းရုရှားကပြောဆိုလိုက်တာပါ American သမ္မတဒေါ်နယ်ထရန့်ဆိုရကတော့ဒီဇင်ဘာ15ရက်နေ့မှာပြန်လည်စတင်ခဲ့တဲ့ဖော်ရိုနျူကလ িয়ার စေယုံကလုပ်ငန်းတွေမှာရုရှားနိုင်ငံကပါဝင်ကူညီနေတဲ့အပေါ်ခွင့်ပြုထားတာတွေကိုပြန်လည်ရုပ်သိမ်းမယ်ဆိုပြီးတော့လည်းတတိပေးထားပါတယ်ရုရှားဆိုရပိုင်းစွန့်ရင်ကုမ္ပဏီတစ်ခုဖြစ်တဲ့ Rosatom လက်အောက်ကလုပ်ငန်းဖြစ်တဲ့ TVE ရာ2019ခုနှစ်ကလေးကဖော်ရိုနျူကလ িয়ার စေယုံမှာလုပ်ငန်းတွေကိုလုပ်ကင်နေတာပါနိုင်ငံတကာသဘောတူညီချက်အရအီရန်ရဲ့နျူကလ িয়ার လုပ်ငန်းတွေဟာငြိမ်းချမ်းပြီးအရက်ပတ်သုံးစီမံကိန်းတွေဖြစ်ဖို့ရည်ရွယ်ချက်နဲ့နိုင်ငံတကာကုမ္ပဏီတွေကိုဝင်ရောက်လုပ်ကင်ခွင့်ပြုထားတာလည်းဖြစ်ပါတယ်ကမ္ဘာ့အင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံတို့ကြား2015ခုနှစ်မှာရရှိထားခဲ့တဲ့သဘောတူညီချက်မှာတော့အီရန်နိုင်ငံကနျူကလ িয়ার လုပ်ငန်းတွေကိုရှော့ချပြီးအပြန်အလှန်တွေနဲ့အနောက်နိုင်ငံတွေကပိတ်ဆို့တံခတ်အရေးယူထားတာတွေကိုရှော့ချပြီးသွားမှာပါ။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုကတော့အီရန်နိုင်ငံကိုနျူကလ িয়ার လက်နက်မထုတ်လုပ်နိုင်လောက်စာချုပ်ကထိန်းချုပ်နိုင်စွမ်းမရှိဘူးဆိုပြီးပြီးခဲ့တဲ့နှစ်ထဲမှာပဲသဘောတူညီချက်ကနေနှုတ်ထွက်ထားပါတယ်။အီရန်နိုင်ငံဘက်ကတော့သူ့ရဲ့နျူကလ িয়ার လုပ်ငန်းတွေဟာငြင်းချက်နဲ့ရည်မှန်းချက်နဲ့သာဆောင်ရွက်နေတာဖြစ်တဲ့အကြောင်းတုံ့ပြန်ပြောဆိုထားတာလည်းဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာဆိုရလုံချုံရေးတပ်ဖွဲ့တွေနဲ့တာလီဘန်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့လို့နှစ်ဖက်လုံးက20လောက်သေဆုံးခဲ့ပါတယ်။ခွန်ဒူးစ်နယ်တဲကမငြိမ်သက်တဲ့အီမန်ဆာဟစ်ခရိုင်မှာရှိတဲ့ရဲကင်းစခန်းတော်တော်များများကိုတာလီဘန်တွေအာရုံမတက်ခင်ဝင်ရောက်ပစ်ခတ်ရာကတိုက်ပွဲတွေဖြစ်ခဲ့တာပါ။တိုက်ပွဲအတွင်းဒေသခံရဲမှုတယောက်အပါအဝင်ရဲတပ်ဖွဲ့ဝင်6ယောက်ထံမှနေသေဆုံးတယ်လို့တော်တော်များများဒဏ်ရာရခဲ့တယ်လို့ခွန်ဒူးစ်နယ်ပြောခွင့်ရက VOA ကိုပြောပါတယ်။တိုက်ခိုက်သူတွေဘက်ကလည်း11ယောက်သေဆုံးတယ်လို့ဆိုပါတယ်။လုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်မှုအတွင်းအစိုးရတပ်ဖွဲ့ဝင်14ယောက်သေဆုံးခဲ့တယ်လို့တာလီဘန်တို့ကကြေညာချက်ထုတ်ပြန်ပါတယ်။သူတို့ဘက်ကဘယ်နှယောက်အကြဆုံးရှိတယ်ဆိုတာကိုတော့မပြောပါဘူး။တာလီဘန်နဲ့အမေရိကန်ပြည်ထောင်စုကြားငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်လုပ်ဖို့ရှိနေချိန်မှာပဲအခုလိုတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါ။ဆွေးနွေးမှုတွေကိုအမေရိကန်ဘက်ကရုတ်တရက်ရဆိုင်ခဲ့တာ3လပြည့်ကနေရှေ့သတင်းဘက်လောက်မှဆွေးနွေးမှုတွေပြန်ဆမယ်လို့ခန့်မှန်းရပါတယ်။အမေရိကန်ဘက်ကအဓိကညှိနှိုင်းသူဆောင်းမေခါလီဇတ်ဟာလောလောဆယ်ကာဘူးမြို့တော်မှာရောက်နေပြီးအစိုးရအဖွဲ့ဝင်တွေရောနိုင်ငံရေးသမားတွေနဲ့ပါတွေ့ဆုံနေပါတယ်။အဲဒီကနေသူဟာတာလီဘန်ဘက်ကညှိနှိုင်းသူတွေရုံးဆိုင်တဲ့ကတာနိုင်ငံဒိုဟာမြို့တော်ကိုသွားမှာဖြစ်ပါတယ်။ဒိုဟာကျရင်တန်တမန်ခါလီဇတ်အနေနဲ့တာလီဘန်တွေနဲ့တွေ့ဆုံပြီးအာဖဂန်ငြိမ်းချမ်းရေးအတွက်အာဖဂန်အင်အားစုတွေအချင်းချင်းညှိနှိုင်းဆွေးနွေးမှုတွေလုပ်နိုင်ရေးအတွက်ဆွေးနွေးလိမ့်မယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာစီစဉ်ရဲ့တောက်ချာနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အိန္ဒိယနိုင်ငံတောင်ပိုင်းမှာအသက်29နှစ်အရွယ်ဂရိဆန်စေကူဆရာဝန်တူအာရမပြုချင်းတပ်ဖြတ်ခံရမှုနဲ့ဆွဆွဲခံရသူ၄ကိုရဲတွေကအသေးပြစ်တက်လိုက်ပါတယ်။ဒီလန်ကန္နာပြည်နယ်ဟိုက်ဒရာဘတ်မြို့ကအာရမပြုချင်းတပ်ဖြတ်မှုဖြစ်ရနေရာကိုပြန်ခေါ်လာတဲ့အချိန်မှာထွက်ပြေးဖို့ကြိုးစားတဲ့အတွက်အသေးပြစ်ကပ်ဖမ်းဆီးခဲ့တာလို့လည်းရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။အဆောင်နေထံကလက်နက်လူယူဖို့ကြိုးစားခဲ့တဲ့အတွက်ပြစ်ကပ်ဖမ်းဆီးခဲ့ရတဲ့အကြောင်းရဲတပ်ဖွဲ့ဒုတိယကော်မရှင်နာမင်းကြီးပရာကက်ရှ်ရက်ဒီက AFP သတင်းဌာနကိုပြောဆိုခဲ့ပါတယ်။အမှားပြချင်းတပြက်ခံရသူဒရိဆန်စေကူဆရာဝန်အမျိုးသမီးရဲ့ဖခင်ကတော့သမီးဖြစ်သူတည်ဆုံတာဆဲရှိဖြစ်တဲ့အကြောင်းနဲ့ရဲတပ်ဖွဲ့နဲ့အစိုးရတာဝန်ရှိသူတွေရဲ့ဆောင်ရွက်ချက်တွေအတွက်ကျေးဇူးတင်ကြောင်းလည်းပြောဆိုခဲ့ပါတယ်။ရန်နေချီရဲ့လူတွေကလည်းဆွဆွဲခံရသူတွေပြစ်တက်ခံရတဲ့နေရာကိုလာပြီးမီရှူမီဘန်းနဲ့ပြစ်ပေါက်ရဲတွေကိုပန်းနေပေးဂုဏ်ပြုခဲ့ကြတာပါ။ဒါမှလည်းအိန္ဒိယနိုင်ငံကအမျိုးသမီးရေးလှုပ်ရှားမှုအဖွဲ့ All India Progressive Women's Association ရဲ့တွင်ရမှုကာဗီတာခရစ်နန်ကတော့မှန်ကန်တဲ့တရားစီရင်မှုမဟုတ်တဲ့အကြောင်းနဲ့အစိုးရတရားရေးနဲ့ရဲတပ်ဖွဲ့ရဲ့တာဝန်ခံမှုတွေအမျိုးသမီးတွေအတွက်ဂုဏ်သိက္ခာနဲ့တရားမျှတမှုတွေကိုထိခိုက်စေကြောင်းလည်းပြောဆိုခဲ့ပါတယ်။ PN နဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့လည်းတောင်းဆိုခဲ့တာပါ။အာနာယ BJP ပါတီကလွှတ်တော်အမတ်တိုးဖြစ်တဲ့မနက်ကကန်ဒီကလည်းတရားဥပဒေနဲ့အညီအရေးမြူပဲတတ်ပြတ်နေမယ်ဆိုရင်တရားရုံးတွေဥပဒေတွေရဲတပ်ဖွဲ့တွေရှိနေတာအတိတ်ပဲမရရောက်မယ်ဆိုပြီးတတိပေးခဲ့တာပါ။ရိစန်စေကူဆရာဝန်အမျိုးသမီးကိုတော့အိမ်ကနေထွက်သွားပြီးနောက်တစ်နေ့မှမိလောင်နေတဲ့အလောင်းကိုတွေ့ခဲ့ရတာဖြစ်ပါတယ်။ရဲတပ်ဖွဲ့ဝင်တွေကတော့လူပြက်တဲ့အဝေးပြေးလမ်းအနီးသူ့ကိုဆွဲခေါ်သွားပြီးတယောက်တည်းအရမပြုချင်ပြီးမိရှို့တပ်ဖြတ်ခံခဲ့ရတာဖြစ်တဲ့အကြောင်းပြောဆိုထားကြတာပါ။ဒီနောက်မှာတော့သူ့အလောင်းကိုဆောင်းနှက်ပတ်ပြီးတရားတစ်ခုပေါ်ကနေပြစ်ချထားတဲ့အလောင်းကိုလမ်းသွားလမ်းလာတယောက်ကတွေ့ရှိခဲ့တယ်လို့လည်းရဲတပ်ဖွဲ့ကပြောဆိုထားပါတယ်။
မိုဘိုင်းလက်ကင်ဖုန်း app ကနေတဆင့်ကားငါးစီးနိုင်တဲ့ဥပအငားရင်လုပ်ငန်းကသူတို့ကားတွေငါးစီးသူတွေလိမ်ပိုင်းဆိုင်ရာစော်ကားခံရတဲ့အစီရင်ခံစာကိုထုတ်ပြန်ခဲ့ပါတယ်။ဂျာတာရီနေကထုတ်ပြန်တဲ့အစီရင်ခံစာအရအမေရိကန်ပြည်ထောင်စုမှ2018ခုနှစ်အတွင်းဥပစီးသူ 3,000 ကျော်ရဲ့တိုင်ကြားမှုရရှိခဲ့တယ်လို့ဖော်ပြထားပါတယ်။အဲ့ဒီထဲမှာအထမပြုကျင့်ခံရမှုအထမပြုဖို့စူးစမ်းခံရမှုအတင်းဖန်တန်းခံရမှုကိုယ်အင်္ဂါကိုအကင်ခံရမှုတွေပါဝင်ပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းUber ခီးစဉ်ပေါင်း 1.3 ဘီလီယံလောက်ရှိခဲ့တာမှာအခုလိုလိမ်ပိုင်းစော်ကားခံရမှု 3,000 ကျော်တိုင်ကြားခံရတာဖြစ်တယ်လို့အစီရင်ခံစာကပြောပါတယ်။ Uber ကုမ္ပဏီအနေနဲ့ပွင့်လင်းမြင့်သားမှုရှိတယ်ဆိုတာပြသတဲ့အနေနဲ့စာမျက်နှာ84မျက်နှာပါအစီရင်ခံစာကိုပထမဆုံးထုတ်ပြန်တာလို့လည်းဆိုပါတယ်။ American နိုင်ငံတော်ဝန်ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာ 1,000 ကျော်ရှိခဲ့တဲ့ Uber ခီးစဉ်တွေရဲ့ 99.9% နှုန်းကဘာပြဿနာမှမရှိဘဲခီးတွေရဲ့လုံခြုံချောမွေ့စွာလိုရာခရီးကိုပို့ဆောင်ပေးနိုင်ခဲ့တာကိုလည်းအစီရင်ခံစာကထောက်ပြထားပါတယ်။လိမ်ပိုင်းစော်ခံရတယ်လို့တိုင်ကြားသူ62ရာခိုင်နှုန်းကခီးတွေတွေဖြစ်ပါတယ်။ရင်ပေါင်းတွေအပေါ်လဲအခြားပုံစံနဲ့စော်ကားခံရမှုနှုန်းကအလားတူနီးပါးရှိတယ်လို့အစီရင်ခံစာကပြောပါတယ်။ Uber အငှားယဉ်စီးသူတွေလုံခြုံရေးအတွက်ကုမ္ပဏီအနေနဲ့စနစ်တကျဆောင်ရွက်ဖို့လိုအပ်တယ်လို့ဖိအားတွေရှိနေချိန်မှာအခုလိုအစီရင်ခံစာထုတ်ပြန်တာပါ။လက်တလောမှာပဲခီးတွေတွေလုံခြုံရေးအတွက်ဆောင်ရွက်ဖို့ပြက်ကွက်တယ်ဆိုပြီးဗြိတိန်နိုင်ငံလန်ဒန်မြို့တော်တာဝန်ရှိသူတွေကUber အငှားယဉ်လုပ်ငန်းလေပတ်ခွင့်လိုင်စင်ကိုတက်တန်းတိုးမပေးဘူးလို့ကြေညာခဲ့ပါတယ်
။တောင်ကိုရီးယားနိုင်ငံဖူဆန်မြို့မှာရှင်းနစ်ကျင်းပမဲ့ပင်မောင်စပွဲတင်းနေအားကစားပြိုင်ပွဲမှာမြောက်ကိုရီးယားပါဝင်မှုတောင်ကိုရီးယားကဖိတ်ခေါ်လိုက်ပါတယ်။ရှင်းနစ်မလ22ရက်နေ့ကနေ29ရက်နေ့ထိကျင်းပမဲ့စပွဲတင်းနေကမ္ဘာချန်ပီယံအသင်းလိုက်ပြိုင်ပွဲကိုစီစဉ်တဲ့နိုင်ငံတကာစပွဲတင်းနေအသင်းချုပ် ITTF ကတဆင့်တောင်ကိုရီးယားစပွဲတင်းနေအသင်း KTTA ကမြောက်ကိုရီးယားကိုဖိတ်စာပေးပို့ခဲ့တာပါ။ဖိတ်ချက်ချက်ကိုတက်လို့မြောက်ကိုရီးယားဘက်ကတရားဝင်တုံ့ပြန်တာမျိုးတော့မရှိသေးပါဘူး။မြောက်ကိုရီးယားနဲ့ဆက်ဆံရေးတိုးတက်အောင်လုပ်ရမှာအားကစားကဏ္ဍဟာအရေးပါလိမ့်ရှိရပါတယ်။တောင်ကိုရီးယားနိုင်ငံပျုံချန်ဆောင်းအာဆီအိုလံပစ်အားကစားပွဲတော်မှာမြောက်ကိုရီးယားပါဝင်ဆင်နွှဲခဲ့ရရနောက်ဆက်တွဲဖြစ်တောင်မြောက်ကိုရီးယားဆွေးနွေးပွဲတွေ2018ဖေဖော်ဝါရီလမှာနျူကလ িয়ার ရေးဆွေးနွေးမှုတွေလည်းပေါ်ပေါက်ခဲ့တာပါ။2018မေလထဲမှာပဲဆွေးနွေးနိုင်ငံဟမ်စတက်မြို့မှာကျင်းပတဲ့စပွဲတင်တဲ့ကမ္ဘာချန်ပီယံအသင်းလိုက်ပြန်ပွဲမှာတောင်မြောက်ကိုရီးယားတူတွဲရှင်ပြိုင်ခဲ့ကြပြီးควอเตอร์ไฟนอลစီတီရောက်ခဲ့တဲ့အတွက်ကျေးဇူးစုကိုလည်းပူတွဲစစ်ခုခဲ့ပူပါတယ်
အမေရိကန်ပြည်ထောင်စုမှာကလေးတွေကိုနာမည်ပေးကြတဲ့အထက်မှာမိုဟာမက်ဆိုတဲ့နာမည်ကယောက်ျားလေးတွေကိုအပေးအများဆုံးနံပါတ်10စီးရင်မှာပထမဆုံးစီးရင်ဝင်ခဲ့ပါတယ်မိန်းကလေးနာမည်တွေထဲမှာလည်းအလီယာဆိုတဲ့နာမည်ကနံပါတ်10စီးရင်မှာဝင်လာတယ်လို့မိဘတွေကိုအကြံပေးတဲ့ Baby Center ဆိုတဲ့ website ရဲ့စီးရင်ပြုစုချက်ကဖော်ပြပါတယ်မိုဟာမက်နဲ့အလီယာနာမည်နှစ်ခုလုံးကနံပါတ်10စီးရင်မှာမေဆင်နဲ့လေလတ်ဆိုတဲ့နာမည်တွေမှာနေရာမှာအစားထိုးယူသွားတာပါမင်းကလေးနာမည်တွေထဲမှာဆိုဖီယာကတော့လူကြိုက်အများဆုံးနာမည်အဖြစ်ရှိနေသေးဖြစ်တယ်လို့လီယမ်ကလည်းယောက်ျားလေးနာမည်စီးရင်မှာနံပါတ်1နေရာကိုရောက်လာပါတယ်။ယောက်ျားလေးတွေအတွက်တခြားလူကြိုက်များတဲ့နာမည်တွေကတော့ Jackson, Noah, Aiden နဲ့ Grayson တို့ဖြစ်ပြီးမင်းကလေးတွေထဲမှာ Oliver, Emma, Ava နဲ့ Aria ဆိုတဲ့နာမည်တွေကိုအမှဲ့များပါတယ်။ Baby Center ရဲ့လေ့လာချက်အရကမ္ဘာတဝန်းမှာမိုဟာမက်ဆိုတဲ့နာမည်ပေးလာတာများတာကြောင့်အမေရိကန်မှာလည်းဒီနာမည်ကနံပါတ်10စီးရင်ထဲဝင်လာမယ်ဆိုတာကိုကြိုတင်မျှော်လင့်ပြီးသားဖြစ်တယ်လို့ Baby Center website ရဲ့ကမ္ဘာတဝန်းဆိုင်ရာ editor ချုပ်ကပြောပါတယ်ရှင်။ Direct from Washington The Voice of
America The VOA တောက်ကြတဲ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ပြောပြသွားကြတာပါရှင်။အခုထုတ်လွှင့်ပေးမယ့်သတင်းလွှာတွေမှာတော့အရင်ဆုံးရခိုင်လက်နက်ကိုင်အဖွဲ့ AA စစ်ဦးစီးချုပ်ရဲ့မိသားစုဝင်တွေကိုမြန်မာပြည်ဘက်ပြန်ပြီးတော့လွှဲပြောင်းပေးလိုက်တဲ့ဆိုတဲ့အကြောင်းပြောပြပါမယ်ရှင်။ရခိုင်ပြည်နယ်အတွင်းစီးရီးတင်းမာမှုတွေအရှိန်မြင့်နေတဲ့အချိန်မှာပဲရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA စစ်ဦးစီးချုပ်ဘုံချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့သားသမီးနှစ်ယောက်ကိုထိုင်းနိုင်ငံချင်းမိုင်လာဝကယုံကထိမ့်သိမ့်ပြီးထိုင်းမြန်မာနယ်စပ်မဲဆိုင်ဘက်ကိုပြန်ပို့လိုက်တဲ့အကြောင်းကြားသိရတယ်လို့ထိုင်းအခြေစိုက်ရခိုင်အမျိုးသားကောင်စီအထွေထွေအတွင်းရေးမှူးကပြောပါတယ်ဒီလို့ရဟာထိုင်းအခြေစိုက်တော်လှန်ရေးအင်အားစုတွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့လုံခြုံရေးကိုချိန်ချောက်တဲ့လောက်ရဖြစ်လဲသူကရှုမြင်ပါတယ်ဒီလို့ရခိုင်စစ်ဦးစီးချုပ်နဲ့ဆက်နွယ်တဲ့မိသားစုဝင်တွေကိုဖမ်းဆီးနေတဲ့လောက်ရကိုရှုတ်ချပြီးရခိုင်စည်ရေးတင်းမာမှုတွေကိုနိုင်ငံရေးအရာဖြည့်ရှင်ပေးဖို့လဲရခိုင်အမျိုးသားပါတီ ANP ရဲ့ခေါင်းဆောင်လည်းဖြစ်တဲ့ရခိုင်အမတ်ကပြောပါတယ်။ရခိုင်စစ်ဦးစီးချုပ်ရဲ့မိသားစုကိုဖမ်းဆီးမှုအပေါ်ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံကြားဆက်သွယ်ဆောင်ရွက်ချက်တက်ရောက်မှုတွေအကြောင်းဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကတင်ပြထားပါရှင်
။ဟုတ်ပါတယ်။ စီးတင်းမမှုတွေအရှိန်မြင့်နေတဲ့ရခိုင်ပြည်နယ်တွင်မှာတော့မြမစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေတို့ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတယ်လို့အေအေရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့နဲ့ဆက်နွယ်မှုတွေနဲ့ရောစစ်ဦးစီးချုပ်နဲ့ဆက်နွယ်တဲ့မိသားစုတွေအရက်သားဒေသခံတို့အာဏာပိုင်တွေဘက်ကဖမ်းဆီးမှုတွေပိုတိုးလာနေချိန်မှာပဲဒီဇင်ဘာလ၄ရက်နေ့မှာတော့အေအေရခိုင်တပ်မတော်ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးဖြစ်သူနဲ့မိသားစုထိုင်းနိုင်ငံချင်းမိုင်မြို့မှာအထိမ်းသိမ်းခံလိုက်ရတာပါ။အေအေစစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးမနှင်းစာဖြူနဲ့တာသမီနှစ်ဦးထိုင်းနိုင်ငံချင်းမိုင်မြို့ထိုင်းလူဝင်မှုကြီးကြပ်ရေးရုံးမှာဗီဇာလာတိုးတဲ့အချိန်ဖမ်းဆီးထိန်းသိမ်းခံလိုက်ရတာဖြစ်ပြီးထိုင်းမြန်မာနယ်စပ်မဲဆိုင်တာချီလေးဘက်ကိုထိုင်းဆိုရဘက်ကရဟတ်ရင်နဲ့ပို့ဆောင်လိုက်ကြောင်းကြားသိရတယ်လို့ထိုင်းခြေဆိုင်ရခိုင်မျိုးသားကောင်စီရဲ့အထွေထွေအတွင်းမှုဦးထွန်းစောက VOA မြန်မာပိုင်းကိုပြောပါတယ
်။အခုတည်င်းအရဆိုရင်တော့ချင်းမိုင်မှာသူတို့ဗီဇာလာတက်တန့်တိုးတယ်ချင်းမိုင်ကထိုင်းလာဟောကရုံးကနေပြီးတော့မှဖမ်းပြီးတော့မှဒီမဲဆိုင်ပေါ့လေနော်ဒီတာချီလေးအဲ့ဒီဒေဇက်ကိုရဟတ်ရင်နဲ့ခေါ်သွားတယ်အဲ့လိုမျိုးသိရတာပေါ့လေဒီတင်းအရဆိုလို့ရှိရင်တော့ဒီမဲဆိုင်ကိုခေါ်တာကတော့တစ်ဖက်ကတာချီလိတ်မြန်မာဘက်ကိုနေပြီးတော့မှခေါ်သွားဖို့ဆိုတော့ဒီရေချက်ပါရီလို့သုံးသပ်ရတာပေါ့နော်ဒီလိုမျိုးလှုပ်ရက်တွေကကြတော့ဒီကျွန်တော်တို့ကစည်ရေးကိုမငိမ့်စေတဲ့အပြင်ပေါ့နော်နောက်ထပ်ပုံမှန်ပြင်းထန်တဲ့ဒီမလိုလားတဲ့အကျိုးဆက်တွေပို့ပြီးတော့ဖြစ်လာနိုင်တယ်ကျွန်တော်တို့ကတော့အလိုမြင်မိတယ်ပြီးခဲ့တဲ့လတွေမှာပေါ့လေအဲဒီစင်ကာပူကဒီကျွန်တော်တို့ရခိုင်မျိုးသားတွေနောက်ပြီးတော့မှဒီဘက်မှာထိုင်းမှာရှိတဲ့မလေးရှားမှာရှိနေတဲ့လူတွေပေါ့နော်အဲ့ဒီတွေမှာရှိတဲ့လူတွေရဲ့စီးရင်တွေကဒီသူတို့ရဲ့ဖမ်းဝရန့်ထဲမှာထွက်လာတာရှိတယ်လူပေါင်း164ယောက်လား5ယောက်လားလို့ပြောနော်အဲဒါကိုတော့သူတို့လက်တွေ့အကောင့်တွေပေါ်နေဆိုတော့ရရုပ်ပါပဲအဲ့တော့ဒီဘက်မှာရှိနေတဲ့ဒီအွန်လိုင်းရဲ့အဖွဲ့အစည်းတွေအကုန်လုံးကိုရက်ခတ်တဲ့လက္ခဏာပါပဲအထူးသဖြင့်ကတော့ဒီ SCA လက်မှတ်မေးထိုးထားတဲ့အဖွဲ့အစည်းတွေနဲ့ကျွန်တော်တို့လက်ရှိမြေပြင်မှာရှိတွေ့အခိုက်အမှုတွေရှိနေတဲ့အဖွဲ့အစည်းတွေနဲ့ဟိုတော့တိုက်ရိုက်ချင်းချမှုဖြစ်တာပေါ့
စီဦးစီးချုပ်ဘုချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့သားသမီးတွေအထိမ့်သိမ့်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးအေအေရခိုင်တပ်မတော်ဘက်ကိုအတည်ပြုနိုင်မှုဆက်သွယ်ပေးမယ်အခုချိန်ထိတော့ဆက်သွယ်မရသေးပါဘူးတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့အတွင်မှုဘုံမှုချုပ်ဇော်မင်းထွန်းဘက်ကတော့သူ့အနေနဲ့ဒီသတင်းကိုမသိရှိရသေးကြောင်း VOA ကိုပြောပါရယ်အခုလိုမျိုးထိုင်းနိုင်ငံချင်းမိုင်မှာအေအေစီဦးစီးချုပ်ဘုချုပ်ထွန်းမြတ်နိုင်ရဲ့ဇနီးမနှင်းစာဖြူနဲ့သားသမီးနှစ်ဦးကိုဖမ်းဆီးတာအရင်တုန်းကလည်းအေအေစီဦးစီးချုပ်ရဲ့ညီမဖြစ်သူရဲ့ခင်မွန်ထိုင်းနိုင်ငံချင်းမိုင်ကပြန်လာတဲ့အချိန်လာသူစီဦးစီးချုပ်ရဲ့ညီမဖြစ်သူကိုပါဖမ်းဆီးပြီးအကြမ်းဖက်တိုက်ဖျက်မှုဥပဒေတွေနဲ့ဖမ်းဆီးတရားစွဲဆိုအရေးယူမှုတွေလှုပ်ဆောင်မှုတွေဟာရခိုင်ပြည်နယ်တွင်းမှာစီးပရိပခါတွေကိုပြည်လဲစေမဲ့နီလန်းနေမဟုတ်ဘူးလို့ရခိုင်မျိုးသားပါတီ ANP ခေါင်းဆောင်တဦးဖြစ်တဲ့ဦးလာစောကရှုမြင်ပါတယ်တင်းမာနေတဲ့စီးရေးကိုတော့နိုင်ငံရေးနီလန်းနဲ့သာဖြေရှင်းပါလို့လည်းရခိုင်လူတော်အမတ်တဦးလည်းဖြစ်တဲ့ဦးလာစောကပြောပါတယ
်သူအမျိုးသားကလက်နက်ကိုင်ဖွဲ့စည်းမှာပါနေလို့တော့နိုင်ငံတော်ကိုထန့်ကျင်နေလို့သူ့ဘဝကိုထန့်ကျင်နေလို့ပြချောင်းသူဇနီးနဲ့ဒီသားစုကိုဖမ်းနေပေါ့နော်ကလေးတွေပေါ်အောင်လုပ်တယ်ဆိုတော့ဘလို့မှဟိုဘယ်ရနီလည်းမကြောက်ဘူးလို့မြင်ပါတယ်ဟောအဲ့လိုဟာမျိုးတစ်ခါမှလည်းကျွန်တော်တို့မကြောက်ဘူးဟောအဲ့တော့စိတ်မဖြစ်တင်မှုဖြစ်တယ်နော်နိုင်ငံရေးဆွေးနွေးပွဲလုပ်ဖို့တွေ့ဆုံဆွေးနွေးပွဲလုပ်ဖို့တော့အရှင်ယူမဲ့ကာလမျိုးကဒီဖြစ်ရတဲ့ကတော့ဘလို့မှအဖြစ်သဘောမဆောင်ဘူးအမတန်စိတ်ကြက်ဖို့ကောင်းတယ်ဝမ်းနည်းဖို့ကောင်းတယ်ပေါ့နော်ကမ္ဘာတော့သူတယ်ကျွန်တော်တို့စိတ်မကောင်းပါဘူး။အဲနောက်တစ်ခုကတန်ကြီးပါအမတန်ကြီးပါတဲ့စိန်ခေါ်မှုတွေဖြစ်နေတဲ့ကာလအဲ့ကာလကြီးမှာဒီလိုဖြစ်ဖြစ်နေပေါ်တယ်ဆိုတာကတော့ဘလို့မှကျွန်တော်တို့နိုင်ငံတွေအင်းကြီးမကောင်းနိုင်ပါဘူး။
အခုလိုမျိုးထိုင်းနိုင်ငံဘက်ကနေတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တစ်ဖွဲ့ဖြစ်တဲ့ AA စီဦးစီးချုပ်ရဲ့မိသားစုကိုဖမ်းဆီးထိန်းသိမ်းပြီးမြမစိုးရလက်ကိုအနှံတဲ့ကိစ္စအပေါ်မှာတော့ဒါဟာနှစ်နိုင်ငံကြားအထူးသဖြင့်အာဆီယံနိုင်ငံအချင်းချင်းတန်တမန်ရေးနဲ့ဥပဒေကြောင်းအရပူးပေါင်းဆောင်ရွက်မှုတစ်ခုအဖြစ်ထိုင်းနိုင်ငံမှာနှစ်ရှည်လာမြအခြေစိုက်နေထိုင်ခဲ့တဲ့မြမရေးလေးလာခဲ့ခတ်သူဦးအောင်သူငင်းကသုံးသပ်ပါတယ
်ဒီလိုကထိုင်းအစိုးရကတော့ဒီအာဆီယံတစ်ခုလုံးကတော့ကျွန်တော်ထင်တဲ့အခြေအနေကအရင်ကနေတော့မတူတော့ဘူးကအရင်တော့တော့တမျိုးပေါ့နော်ဆစ်အစိုးရဖြစ်တော့အခုနောက်ပိုင်းမှာကျတော့ဒီအာဆီယံနိုင်ငံချင်းချင်းဆက်ဆံရေးတွေမှာဒီတနိုင်ငံကတောင်းဆိုရတဲ့နိုင်ငံကလုပ်ပေးရတဲ့အားမျိုးကြီးရှိပါတယ်ဆိုတော့အဲ့တော့အရင်အခြေအနေတိုင်းဟိုမသိချင်အောင်ဆောင်လာတာလို့ဒီလိုတချို့အားမျိုးတွေကမရှိနိုင်တော့ဘူးညာအနေထား
ငင်းညာရဲ့စကားဝိုင်းတွေကိုထိုင်းနိုင်ငံချင်းမိုင်းတရုတ်နိုင်ငံကုမင်းစားတဲ့နိုင်ငံတွေမှာအဲ့ဒီနိုင်ငံတွေကလုံခြုံရေးတာဝန်ယူပြီးတာဝန်ခံကျင်းပပေးနေချိန်မှာအခုလိုမျိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ AA ရဲ့စစ်ဦးစီးချုပ်မိသားစုအပေါ်ကိုထိုင်းနိုင်ငံကဖမ်းဆီးထိန်းသိမ်းမှုကတော့အစိုးရနဲ့အပြစ်ခတ်မရက်ဆဲထားတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့လုံခြုံရေးအတွက်စိုးရိမ်စရာကောင်းတဲ့လုပ်ရဖြစ်လဲတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ရခိုင်နိုင်ငံရေးပါတီတွေဘက်ကရှုမြင်ကြောင်းပါရှင်
မဆုမွန်ပြောပြသွားတာပါရှင်အခုမြန်မာနိုင်ငံကိုတရားစွဲထားတဲ့ဂမ်ဘီယာနိုင်ငံဘက်ကလိုက်ပါအကျိုးဆောင်မဲ့ရှင်နေနဲ့ဆက်သွယ်မေးမြန်းထားတာကိုလည်းနားဆင်ရပါမယ်။ရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်နိုင်တဲ့အခြေအနေကိုဟန့်တားဖို့ပြက်ခွက်ခဲ့တဲ့ကိစ္စမှာဂမ်ဘီယာနိုင်ငံရဲ့ရှောက်ထားချက်ကို ICJ ခေါ်နိုင်ငံတကာတရားရုံးကလက်ခံကြားနာဖို့ခိုင်လုံတဲ့အထောက်အထားတွေရှိတယ်လို့ဂမ်ဘီယာနိုင်ငံဘက်ကလိုက်ပါဆောင်ရွက်မဲ့ရှင်တွေပေါ်ရက်လာကပြောပါတယ်။နယ်သာလန်နိုင်ငံ The Hague မြို့ ICJ တရားရုံးမှာရှေ့သတင်းပတ်ကြားနာမဲ့ကိစ္စနဲ့ပတ်သက်ပြီး Foley Hawk ဥပဒေအကျိုးဆောင်အဖွဲ့ဝင်ရှေ့နေ Paul Rush လာကိုဥကြော်ဇန်တာကမေးမြန်းရမှာသူကအခုလိုစပြောပါတယ
် Yes, this hearing has been called on an emergency basis at the request of the Gambia to consider the Gambia's request for provisional measures.
ဒါဗီယာရဲ့ပြစ်တာရက်ခံချက်အရမြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာတွေအပေါ်လှုပ်ဆောင်နေတဲ့လူမျိုးတုံးတပ်ဖြတ်မှုအပြုအမူတွေကိုရပ်ဆိုင်ဖို့ကြားနာမှုအပြီးအချိန်တိုအတွင်းမှာထပ်မဖြစ်စေဖို့အတွက် provisional measures ကိုယာယီလှုပ်ဆောင်ချက်တွေအမိန့်ချမှတ်ပေးဖို့ဖြစ်ပါတယ
်ဒီအဆင့်မှာနှစ်ဖက်ရှင်းနေတွေဆောင်ရွက်ချက်ပေးဖို့လိုအပ်ပါသလားခင်ဗျာ
Yes yes in the there will be oral hearings before the court from December 10th to the 12th December 10th 11th and 12th
လောပါတယ်တရားရုံးရှိမှာနှုတ်အားဖြင့်ရှောက်ထားရမှာဖြစ်ပါတယ်ဒီဇင်ဘာလ10ရက်12ရက်နေ့နဲ့12ရက်နေ့တို့မှာဖြစ်ပါတယ်ပထမတည်းဖြစ်တဲ့10ရက်နေ့အင်္ဂါနေ့မှာအမှုရှောက်ထားတဲ့နိုင်ငံဂမ်ဘီယာကရှောက်လဲချက်ကိုသူ့နိုင်ငံကိုစားဂမ်ဘီယာတရားရေးဝန်ကြီးနဲ့သူတို့ရဲ့ရှေ့နေတို့ကပြောကြမှာပါဒုတိယနေ့ဖြစ်တဲ့ဒီဇင်ဘာလ12ရက်နေ့ဗုဒ္ဓနေ့မှာတော့မြန်မာနိုင်ငံကိုယ်စားလှယ်နဲ့ရှေ့နေတို့ရှောက်လဲကြရမှာဖြစ်ပြီးတတိယနေ့မှာတော့နှစ်နိုင်ငံစလုံးတကြော့ပြန်ပြောကြရမှာဖြစ်ပါတယ်။ဂမ်ဘီယာကမနက်ပိုင်းမှာမြန်မာကမွန်းလွဲပိုင်းမှာပြောမှာပါ
။ဆိုတော့အဲ့တတိယနေ့ကြာရင်စွဲချက်တင်သင့်မတင်သင့်ရှောက်လဲကြမယ်ဆိုတဲ့သဘောလားခင်ဗျာ
။ Well, I wouldn't say it that way. I don't know what you mean by charged. This is not a criminal proceeding. The issue
ကျွန်တော်ကတော့အဲ့ဒီလိုမပြောလို့ပါဘူး။ Charge စွဲချက်တင်တယ်ဆိုတာမသုံးလို့ပါဘူး။ဒါဟာရာဇဝတ်မှုမဟုတ်ပါဘူး။တတိယနေ့မှာဒုတိယအကြိမ်ရှောက်လဲချက်နဲ့ပြန်လည်ခြေပတ်ချက်ဖြစ်ပါတယ်မြန်မာရဲ့ရှောက်လဲချက်ကို7ရက်နေ့ဇန်နဝါရီနေ့ညနေ6နာရီမှာအဆုံးသတ်ရမှာဖြစ်ပါတယ်တရားသူကြီးတွေလည်းအဲ့ဒါပြီးရင်နားမယ်အဲ့ဒါပြီးတဲ့နောက်ရက်သက်တဲ့နှစ်ပတ်လောက်အကြာမှာဂမ်ဘီယာရဲ့ရှောက်ထားချက်အတိုင်း provisional measures ကိုယာယီလိုက်နိုင်ရမယ့်အချက်တွေထုတ်ပြန်သင့်မသင့်အမိန့်ချမှတ်မှာဖြစ်ပါတယ်အဲ
့တော့ခင်ဗျာအဲ့ဒီဂမ်ဘီယာအတွက်ရှင်းနေတယောက်ပေါ့
I'm one of them, yes.
ဟုတ်ပါတယ်။သူတို့တဲကတယောက်ပါ။အ
ဲ့လိုဆိုရင်ဂမ်ဘီယာရဲ့တိုင်ကြားချက်အတိုင်းသူတို့ခေါ်ရိုဟင်ဂျာတွေပေါ်မြန်မာဘက်ကလူမျိုးတုံးသက်ဖြတ်မှုဟန်တာဖို့ပြက်ကွက်ခဲ့တယ်ဆိုတော့ကိစ္စနဲ့ပတ်သက်ပြီးတော့ဒါလက်ခံကြားနာလောက်တဲ့ prima facie လို့ခေါ်တဲ့ဒီအထောက်အထားတွေရှိရဆိုရင်ဘယ်ဟာတွေလဲအရင်ဆုံးပြောပြပေးပါ။
Absolutely. It's overwhelming. There's overwhelming evidence in the voluminous
ဒီကြပါရဲအထောက်အထားတွေအများကြီးပါပဲကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့တွေရဲ့ပေါ်လွင်ထင်ရှားတဲ့အစိုးရခန်းစာတွေစုစုပေါင်းစာမျက်နှာပေါင်း989မျက်နှာအပြင်တခြားကုလသမဂ္ဂအဖွဲ့အစည်းတွေရဲ့အစိုးရခန်းစာတွေအဲ့ဒါတွေအားလုံးကပေါ်လွင်ထင်ရှားတဲ့အထောက်အထားတွေပါအ
ဲ့ဒီအစိုးရခန်းစာတွေဟာလူပုဂ္ဂိုလ်တွေရဲ့ထွက်ဆိုချက်တွေပေါ်မှာအခြေခံတာဖြစ်တယ်တကယ်အထောက်အထား evidence တွေမရှိဘူးလို့ဆိုကြပါတယ်တနည်းပြောရင် statements ဆိုတာအခြေခံတဲ့ evidence မရှိဘူးလို့ပြောကြတာရှိပါတယ်အဲ့တော့ဒီလိုသာဆိုရင်အဲ့ဒီ evidence တွေမပါတဲ့ statements တွေကိုအခြေပြုထားတဲ့အစိုးရခန်းစားတွေဟာတရားဥပမာသက်သေခံဝင်ပါသလား admissible ဖြစ်မယ်လို့ထင်ပါသလား
The reports are based on evidence The evidence comes from many sources The evidence comes from public statements
အစိုးရခန်းစာတွေကထောက်ထား evidence တွေအပေါ်အခြေခံပါတယ်မြန်မာအစိုးရရဲ့ကြေညာချက်တွေတရားဝင်ကြေညာချက်တွေပါစစ်ကောင်းဆောင်တွေကထုတ်ပြန်တာတွေလည်းရှိပါတယ် Facebook နဲ့ Twitter တွေမှာလည်းအထောက်အထားတွေရှိပါတယ်ဂျိုဒုကရိုက်ထားတဲ့ Ranger ရွာတွေမီးရှို့တဲ့အထောက်အထားတွေလည်းရှိပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာဘက်ကဘယ်လိုခုခံခြေပတ်မှုမျိုး line of defense ယူလာမယ်လို့ဆိုတာကြိုတင်များတွေးမိပါလားခင်ဗျာ
Well, I really don't want to anticipate that. I don't know.
မြန်မာဘက်ကဘယ်လိုခုခံခြေပတ်မှုမျိုးလုပ်မလဲဆိုတာကျွန်တော်ကြိုတင်မခန့်မှန်းလို့ပါဘူး။ကျွန်တော်မသိပါဘူး။ဒါသူတို့ဘက်ကဆုံးဖြတ်ရမှာပါ
။နောက်တစ်ခုက ICJ မှာပုံမှန်တရားသူ25ဦးအပြင်အမှုဆိုင်တဲ့နိုင်ငံနှစ်ခုကလည်း ad hoc judge လို့ခေါ်တဲ့ဒီကိစ္စအတွက်စီးဆန့်တရားသူကြီး2ဦးစီတနိုင်ငံက2ဦးစီအဆိုပြုနိုင်တယ်လို့သိရပါတယ်။ Gambia ဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးအဆိုပြုခံထားပြီလို့သိရပါတယ်။မြန်မာဘက်ကတော့ဒီမှုအတွက်စီးဆန့်တရားသူကြီးအဖြစ်နဲ့ဘသူ့ကိုအဆိုပြုထားရတယ်ဆိုတာများကြားမြင်ရင်လည်းပြောပါခင်ဗျာ
။ Yeah, they proposed a German law professor.His name is Chris.
German ဥပဒေပေါ်ခတ်တယောက်ကိုသူတို့အဆိုပြုထားပါတယ်။သူ့နာမည်က Chris ပါ။အင်္ဂလိပ်လို Kress လို့ပေါင်းပါတယ
်။ဟုတ်ကဲ့။ဆိုတော့ပမခ Chris ကမြန်မာဘက်ကခန့်ထားတဲ့ ad hoc judge ဖြစ်ပြီးတော့မြန်မာဘက်ကလိုက်ပါဆောင်ရွက်မဲ့ရှင်းနေကတော့ပမခ William Chambers ဖြစ်မှာပေါ့ခင်ဗျာ
။တော်ရရှိများရှင်။ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်တယ်လို့လူ့အခွင့်အရေးချိုးဖောက်မှုဆွတ်ဆွဲချက်တွေကြောင့်မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုစတင်ကြားနာမယ့်နေ့လည်းဖြစ်ပါတယ်။လူ့အခွင့်အရေးချိုးဖောက်မှုဆွတ်ဆွဲချက်တွေအတွက်နိုင်ငံတကာမှာဖြည့်ရှင်ရမယ့်အဆင့်ထိရောက်ခဲ့ရတာဘာကြောင့်များပါလဲ။နိုင်ငံတကာကလက်ခံယုံကြည်လာဖို့ဘာတွေလုပ်ဖို့လိုအပ်နေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင
်။မနက်ဖြန်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။နောက်နှစ်နိုင်ကြမှာထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 25 32တို့ကနေပြီးတော့တိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်ရှင်။အခုတောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲဆိုရေးရယဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာပြင်ဆင်နေပေမဲ့ Republican Party ကကိုယ်စားလှယ်အများစုနဲ့ထိန်းချုပ်ထားတဲ့ထက်လွှတ်တော်မှာတော့အောင်မြင်မှာမဟုတ်တဲ့အကြောင်းသမ္မတကပြောလိုက်ပါတယ်။တရားစွဲမယ်ဆိုရင်မြန်မြန်ဆန်ဆန်ဆောင်ရွက်ဖို့ဒါမှသာထက်လွှတ်တော်မှာမျက်မျက်တရားနဲ့ဆက်လက်ဆောင်ရွက်သွားနိုင်မှာဖြစ်ပြီးတိုင်းပြည်ခြေအနေတွေလည်းပုံမှန်ပြန်ဖြစ်လာလိမ့်မယ်လို့ Twitter လူမှုကွန်ရက်ကနေသမ္မတထရန့်မနေ့တုန်းကပဲပြောဆိုလိုက်တာပါ။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာဆိုးရလွန်ကြီးတပ်ဖွဲ့တွေနဲ့တာလီဘန်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ရာကနှစ်ဖက်စလုံးကလူ20လောက်သေဆုံးသွားပါတယ်။ကွန်ဒေါ့စ်ပြည်နယ်တွေကမငြိမ်သက်တဲ့အီမန်ဆန်နစ်ခရိုင်မှာရှိတဲ့ရဲကင်းစကန်တရုံအများကိုတာလီဘန်တွေကအယုံမတက်ခင်ဝေရောက်ဖြစ်ခဲ့ရာကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ရတယ်ဖြစ်ပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းမှာအသက်28နှစ်အရွယ်ဒရေးဆန်ဆီကူဆီယဝင်တူကိုအာရမပြုချင်းတပ်ဖြတ်ခဲ့မှုနဲ့ဆွဆွဲခံခဲ့ရသူလူလေးဦးကိုရဲတွေကအသေးပြတ်တက်လိုက်ပါတယ်။ဒီလန်ခနာပြင်းနဲ့ဟိုက်ဒရာဘတ်မြို့ကအာမပြူချင်းတပြက်မှုဖြစ်ရနေရာကိုပြန်ခေါ်လာတဲ့အချိန်မှာထွက်ပြေးဖို့ယူဆခဲ့တဲ့အတွက်အသေးပြက်ခတ်ဖမ်းဆီးခဲ့တာလို့လည်းရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။အဆောင်နေထံကလက်နက်လူယူဖို့ယူဆခဲ့တဲ့အတွက်ပြက်ခတ်ဖမ်းဆီးခဲ့ရတာဖြစ်တဲ့အကြောင်းလဲရဲတပ်ဖွဲ့ဒုတိယကော်မရှင်နာမင်းကြီးက AFP သတင်းဌာနကိုပြောဆိုသွားပါတယ်။ပြင်သစ်နိုင်ငံမှာပင်စစ်စနစ်ကိုပြင်ဆင်မဲ့အစိုးရရဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့နိုင်ငံတော်ကဒီကနေ့လဲဒုတိယနေ့အဖြစ်ဆန္ဒပြသဘိန်းမှောက်နေတာကြောင့်မြို့ရဲ့လုပ်ငန်းတော်များလည်းရပ်ဆိုင်းနေပါတယ်။အလုံမျိုးစားနဲ့ဒေသအလိုက်ပင်စစ်မျိုးစားပေါင်း40ကျော်ရှိနေတာကိုအားလုံးတပြေးညီဖြစ်အောင်ပြည်ရင်ပြောင်းလဲမဲ့အစိုးရရဲ့အစီအစဉ်ကိုကန့်ကွက်နေကြတာပါ။
တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကကိုစော်ဝင်းလှိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Nick Evanoff ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 70နဲ့ Mia Set 3တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနှားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.